ဒီနိုင်ငံကယ်ရိုမြို့တော်ကမြန်မာတန်ရုံမှာစနေနေ့ကဖြစ်ခဲ့တဲ့အသေးစားပေါက်ကွဲမှုတစ်ခုဟာသူတို့လက်ချက်ဖြစ်တယ်လို့အီဂျစ်စစ်သွေးကြောအဖွဲ့ဟာဆန်ကတနင်္ဂနွေနေ့မှာကြေညာပါတယ်။ဒါဟာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံစစ်တပ်ကနှိမ်နင်းတဲ့ပေါ်လက်တုံ့ပြန်တာဖြစ်တယ်လို့ဆိုပါတယ်။စနေနေ့ကပေါက်ကွဲမှုနဲ့ပတ်သက်ပြီးအီဂျစ်ဒီရေးဝန်ကြီးကဘာမှပြောညွှန်ကြီးဌာနကဘာမှပြောဆိုတာမရှိသေးပါဘူး။ပေါက်ကွဲမှုဟာတောင်ခွေပိုင်လဲမကောင်းတာကြောင့်ဖြစ်နိုင်တယ်ဆိုပြီးဒေသခံတွေနဲ့သတင်းမီဒီယာတွေကအစောပိုင်းမှာပြောခဲ့ကြပါသေးတယ်။ဒါပေမဲ့ပေါက်ကွဲမှုဖြစ်တဲ့နေရာမှာဖောက်ခွဲပစ္စည်းအစအနာတွေတွေ့ရတဲ့ဆိုပြီးလူမျိုးရေးပိုင်းတင်ကြီးမြင့်တစ်ခုက Rider သတင်းဌာနကိုပြောပါတယ်။ဒီလိုဘုံခွဲပြတာဟာရခိုင်ပြည်နယ်ကမွတ်စလင်အမျိုးသမီးတွေနဲ့ကလေးတွေကိုတပ်ဖြတ်သူလူသက်သမားတွေရဲ့တန်ယုံကိုတတိပြလိုက်တာဖြစ်တယ်လို့ချိနဲ့လာတဲ့မွတ်စလင်လူလူရဲ့ရင်သွေးတွေနဲ့သွေးစီညွတ်တယ်ဆိုတာပြလိုက်တာဖြစ်တယ်လို့ Hassan အဖွဲ့ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ Hassan စစ်သွေးကြောအဖွဲ့ဟာကိုင်ရိုမြို့တော်ပတ်ဝန်းကျင်ကတရားသူကြီးတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးပြီးခဲ့တဲ့နှစ်ကတည်းကဖြစ်လာတဲ့တိုက်ခိုက်မှုအတော်များများအတွက်ဆွဆွဲခံထားရတာပါ။ဒါပေမဲ့လည်းအရသာပြစ်မှတ်တစ်ခုကိုတိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ကြေညာတာကတော့ဒါဟာပထမဆုံးအကြိမ်ပါပဲ။